မြန်မာနိုင်ငံနဲ့ပတ်သက်လို့အပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဂမ်ဘီယာဘက်ကဆွဆွဲတင်ပြလာချက်တွေကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်က ICJ တရားရုံးမှာဒီကနေ့လျှောက်ထားပါတယ်။ဒါပေမဲ့တစ်ဖက်မှာတော့မြန်မာနိုင်ငံအနောက်ဖက်ချမ်းကပဋိပက္ခတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ပိုင်းဖြတ်ကြိုးစားနေတယ်လို့တုံ့ပြန်ပါတယ်။ဒီအကြောင်းကိုတော့ကိုသားညုံကပြောပြပေးပါပါခင်ဗျာ
။2019ခုနှစ်တုန်းက ICJ မှာဂမ်ဘီယာနိုင်ငံကမြန်မာအပေါ်ဆွဲချက်တင်လာတဲ့အမှုကိုဒီကနေ့တကြောပြန်ပြီးတော့ကြားနာစစ်ဆေးပါတယ်။ဆရာနာတင်ထားတဲ့မြန်မာနိုင်ငံကိုကူစားပြုပြီးတော့ ICJ မှာရှောက်လွဲချက်ပြဖို့ကိစ္စမှာအငင်းပွားမှုတွေရှိခဲ့ပြီးတဲ့နောက် ICJ ကတော့မြန်မာစစ်ကောင်စီကိုပဲဖိတ်ကြားခဲ့ပါတယ်။မြန်မာစစ်ကောင်စီဘက်ကကူစလေအဖွဲ့ခေါင်းဆောင်ဖြစ်တဲ့အပြည်ဆိုင်ရာဆက်ဆံရေးဝန်ကြီးဥက္ကူလှိုင်တက်ရောက်ပြီးတော့ဒုအဖွဲ့ခေါင်းဆောင်ကတော့ရှင်းလင်းချုပ်တော်တည်တာဦးဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကကနဦးချီပါချက်တွေဟာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေဆိုရဲဂမ်ဘီယာနိုင်ငံရဲ့ဆွဲဆုပ်ချက်နဲ့ပတ်သက်လို့ဘလို့မေးခွန်းမျိုးကိုမစူးလုံးဝတီးကြလွတ်လပ်စွာပယ်ချထားတဲ့ပနာမထွက်ဆိုချက်တွေပဲဖြစ်တယ်လို့ဥက္ကူကိုလှိုင်ကတရားရုံးကိုရှောက်ထားပါတယ်။အဓိကချက်ကတော့ဒီအမှုကို ICJ အနေနဲ့ကြားနာစစ်ဆေးပိုင်ခွင့်မရှိဘူးလို့ဥက္ကူကိုလှိုင်ကပြောပါတယ်
။ One obvious point. The fact that Myanmar argues that the code is without jurisdiction and that the case is inadmissible in no way means that Myanmar has no answer to the Gambia's case.
အတင်းရှားဆုံးချက်ကတော့ပြည်ဆိုင်ရာတရားဥပဒေနဲ့ဒီမှုကိုကြားနာစစ်ဆေးပိုင်ခွင့်မရှိဘူးဒီမှုဟာတရားရုံးနဲ့အကျုံးဝင်တည်ရောက်မှုမရှိဘူးလို့မြန်မာနိုင်ငံဘက်ကညှင်းဆုံနေတာပါဂမ်ဘီယာဘက်ကတင်ပြလာတာတွေအပေါ်မှာဖြေဆိုစရာမရှိပါဘူးဆိုပြီးတော့အခုကိုထိုင်ကပြောတာပါနောက်ပြီးတော့ဒီပြဿနာအတွက်မြန်မာနိုင်ငံအနေနဲ့အင်းနီချင်းနိုင်ငံတွေနဲ့တနမယ်ရင်းနှီးအရကြိုးပမ်းဖြေရှင်းနေတယ်လို့လည်းတရားရုံးကအခုကိုထိုင်ကတင်ပြခဲ့ပါတယ
် The government of Myanmar is determined to solve these complex problemsthrough peaceful means of negotiation and reconciliation. Tripartite diplomatic discussions between Myanmar, Bangladesh and China has been undertaken for preparation of the process for repatriation to Rakhine State from Bangladesh.Working groups from Myanmar and Bangladesh
ဒီပြဿနာတွေဟာအိန္ဒိယနဲ့မြန်မာနိုင်ငံပေါ်ကိုလိုနီပြုခဲ့တဲ့နောက်ဆက်တွဲကိစ္စရှုပ်ထွေးလွန်ပါတယ်။မြန်မာအစိုးရအနေနဲ့ကတော့ဒီပြဿနာတွေကိုသုံးပွင့်ဆိုင်ငြိမ်းချမ်းတဲ့ဆက်ဆက်ရင်ကြားဆင်းမှုနည်းလမ်းတွေကနေဖြေရှင်းသွားမယ်လို့ပိုင်းဖြတ်ထားတာပါ။ Bangladesh ကဒုက္ခသည်တွေနေရာပြောင်းရေးအတွက်လည်းမြန်မာ Bangladesh နဲ့တရုတ်တို့နိုင်ငံတို့ကတန်တမာရေးအရဆွေးနွေးမှုတွေလုပ်နေပါတယ်။ Bangladesh နဲ့မြန်မာနိုင်ငံနှစ်နိုင်ငံသဘောတူညီထားချက်အရကိုယ်စိတ်ဆန္ဒအရပြန်လည်သူတွေပြန်နိုင်အောင်လို့နှစ်နိုင်ငံကြားနီးနီးကပ်ကပ်စီစစ်ဆောင်မှုတွေလုပ်နေပါတယ်ဆိုပြီးဥက္ကူလိုင်းကတင်ပြတာပါမြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်း2012နဲ့2018ခုနှစ်အတွင်းရွန်ဂျာရီပေါ်ကျူးလွန်မှုဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးစာချုပ်ကိုမြန်မာနိုင်ငံဘက်ကကျူးလွန်တာဆိုပြီးတော့ဂမ်ဘီယာဘက်က ICJ ကိုအမှုတင်ခဲ့တာပါ2019ခုနှစ်ပထမဆုံးကြားနာစစ်ဆေးမှုကတော့အဲ့ဒီတုန်းကနိုင်ငံချိုင်းဝကြီးတောင်ဆန်းစုကြည်ဦးဆောင်တက်ရောက်ပြီးတော့ခုခံချီးပါခဲ့ပါတယ်အဲ့ဒီချိန်တုန်းကတော့စစ်ဆေးဆဲဂျာကာလာမှာမြန်မာနိုင်ငံဘက်ကလိုက်နာဖို့ဆိုပြီးတော့ဂျားဖြတ်အစီအမံတွေကို ICJ ကတတ်မှတ်ပေးခဲ့ပါတယ်အဓိကချက်ကတော့အဖြစ်ပြက်မှာချက်လက်တွေကိုမဖြောက်ဖြက်နိုင်မှုနဲ့ဒုက္ခသည်တွေနေရာပြောင်းရေးကိစ္စပါလက်ရှိစစ်ကောင်စီအနေနဲ့ဒီဂျာကာလာအစီအမံတွေကိုလိုက်နာမှာဖြစ်တယ်လို့လည်းဥက္ကူထိုင်ကပြောပါတယ
် The new provisional government of Myanmar is also committed to
ရာယီအစိုးရအနေနဲ့တောင်းရှိမှုနဲ့ဂျီဂျာကာလာအစီအမံဆုံးဖြတ်ထားချက်တွေကိုလေးစားလိုက်နာသွားဖို့ပိုင်းဖြတ်ထားပါတယ်ဒီအစီအမံတွေကိုလည်းလိုက်နာဆောင်ရွက်နေပါတယ်လို့ပြောသွားတာပါဂျာကာလာအစီအမံတွေကိုလိုက်နာမယ်လို့အခုလိုင်းကပြောပြမိလေရွန်ဂျာဆိုတဲ့အတုံးနှုံးနဲ့ပတ်သက်ပြီးတော့စစ်ကောင်စီကတော့လက်မခံပါဘူးအခုဒီလျှောက်လွဲချက်မှာလဲရွန်ဂျာဆိုတဲ့အတုံးနှုံးကိုရှောင်ပြီးတုံးတာတွေ့ရပါတယ်အခုလိုင်းလျှောက်ထားပြီးတဲ့နောက်မြန်မာစစ်ကောင်စီကုစရဲဖွဲ့တွေကနိုင်ငံတကာဥပဒေကျွမ်းကျင်သူတွေဖြစ်တဲ့ဒေါက်တာစတက်ကာပရော်ဖက်ဆာတယ်မန်နဲ့ပရော်ဖက်ဆာကွတ်တို့ကဥပဒေကြောင်းအရချီးပွားချက်တွေလျှောက်လဲခဲ့ကြပါတယ်အရင်တုန်းကမြန်မာနိုင်ငံဘက်ကဥပဒေကျိုးဆောင်ဖွဲ့ခေါင်းဆောင်ဖြစ်တဲ့မစ္စတာရှာဘက်ကတော့ပြန်ပါမလာတော့ပါဘူးဒီနေ့ကြားနာမှုကတော့မြန်မာနိုင်ငံဘက်ကပထမအကြော့အဓိကရှောက်လဲချက်ပြီးတာဖြစ်ပြီးတော့မနေ့ပြန်ကြရင်တော့ဂမ်ဘီယာဘက်ကရှောက်လဲမှာဖြစ်ပါတယ်။အခုကျန်းနာဝင်တိုင်ကလေးမှာတော့ဂျာကာလာမျိုးသားညီမောင်အစုရ NUG အနေနဲ့ဒင်းလာရှင်းလင်းပွဲတရားပြုလုပ်ပြီးတော့မြန်မာစစ်ကောင်စီအနေနဲ့ကုစားပြုတယောက်တာဘာကြောင့်ကက်ကွက်တယ်လဲဆိုတာကိုရှင်းလင်းပါတယ်။မြန်မာစစ်ကောင်စီဟာဒီပြဿနာတွေကိုမြန်မာနိုင်ငံကုစားပြုပြီးတော့ဖြေရှင်းနိုင်မဲ့သူမဟုတ်ဘူးလို့ NUG ငွေကြေးဝန်ကြီးဒေါ်စင်မောင်ကပြောဆိုခဲ့ပါတယ်ခင်ဗျာ။